Welcome to the Voice of America in Burmese.
ကမ္ဘာ့ကင်ဝရညာညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2024ခုနှစ်စက်တင်ဘာ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ3251နဲ့ဒိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာကျွန်တော်ရနိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့လေဗနွန်နိုင်ငံကဟက်ဆူလာဖွဲ့ရဲ့အစ်မြင့်ခေါင်းဆောင်နောက်တစ်ယောက်လေယောင်းတက်ခတ်မှုကြောင့်သေဆုံးတယ်လို့အစ်ရွေးစစ်တပ်ကပြောလိုက်ပါတယ်အွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအဓိကကျတယ်လို့တန်တရားရှိသူတရုတ်နိုင်ငံသား20ကိုမြန်မာနိုင်ငံကနေပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နဲ့တူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဘတ်စင်ထုတ်လွှင့်ပေးနေကြသည့်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
Now what the problem that we are facing is the corruption. A lot of refugees, they have to pay the money to the police. You know, they have to pay
the money. Thai outlet or Matt Ransiman Rong ပြောသွားတာဖြစ်ပါတယ်အပြေဆုံးကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ရွှေရာတို့ရဲ့မျောလင်းချက်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
လက်နောနိုင်ငံကဟက်စပူလာဖွဲ့ရဲ့အစ်မြင့်ခေါင်းဆောင်နောက်တစ်ယောက်လေကြောင်းတက်ခတ်မှုတွင်သေဆုံးသွားတဲ့အကြောင်းအစ်ရွေးစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်ဟက်စပူလာဖွဲ့ခေါင်းဆောင်ဟာဆန်နက်စရာလာသေဆုံးမှုနဲ့တက်ခတ်ခံရမှုတွေဇက်တိုက်ဆိုသလိုကြုံနေရတဲ့အချိန်မှာပဲခုနောက်ထပ်ခေါင်းဆောင်တစ်ယောက်သေဆုံးတဲ့တင်ထွက်ပေါ်လာတာပါဟက်စပူလာဖွဲ့ရဲ့ဗဟိုကောင်စီမှဒုတိယအကြီးဆုံးဖြစ်တဲ့နဗီကောင်စနေနေ့ကလေကြောင်းတက်ခတ်မှုမှာသေဆုံးခဲ့တာလို့လည်းအစ်ရွေးစစ်တပ်ကပြောပါတယ်ဘယ်နေရာမှာလေကြောင်းတက်ခတ်မှုဖြစ်ပွားခဲ့တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးသလိုတည်ဆုံးမှုသတင်းနဲ့ပတ်သက်လို့ဟက်စပူလာဖွဲ့ကလက်တလုံးတုံ့ပြန်တာလည်းမတွေ့ရသေးပါဘူး။မကြသေးခင်သတင်းပတ်တွေကအစ္စရေးရဲ့တက်ခတ်မှုတွေကြောင့်တည်ဆုံးသူတွေထဲမှာတော့ဟက်စပူလာဖွဲ့စတင်ထူထောင်ရမှာပါဝင်ခဲ့ကြပြီးဖမ်းဆီးမှုတွေတပ်ဖြတ်မှုတွေကိုဆယ်စုနှစ်နဲ့ချီတင်းရှောင်ခဲ့ကြသလိုအဖွဲ့ခေါင်းဆောင်နက်စရာလာနဲ့ဤဆက်သူတွေပါဝင်ထိတ်တန့်တက်မှုတွေလည်းပါဝင်ခဲ့ကြတာပါ။ဟက်စပူလာဖွဲ့နဲ့တုံးတဲ့ပေချန်နဲ့ walkie talkie store လို့ဆက်သွယ်ရေးပစ္စည်းမှာပောက်ခွဲပစ္စည်းတွေနဲ့အစ်မြင့်တက်ခတ်ခံရမှုတွေနဲ့လည်းကြုံတွေ့ခဲ့ရပြီးအစ္စရေးရဲ့လက်ချက်လို့လည်းအများကယူဆထားကြပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုနှစ်ခုအတွင်းအစ္စလာမ်အစွန်းရောက် IS နဲ့ Al-Qaeda အဖွဲ့တွေနဲ့ဆက်နွယ်တဲ့စစ်သွေးကြော38ယောက်သေဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်တည်ဆုံးသူတွေက၂ယောက်ဟာအကြီးတန်းစစ်သွေးကြောအဖွဲ့ဝင်တွေလို့လည်းပြောပါတယ်အကိုင်ဒါအဖွဲ့နဲ့ဆက်နွယ်တဲ့ Horus Aldin အဖွဲ့ကစစ်စင်ရေးတွေကိုကြီးကြပ်နေတဲ့အစ်မြင့်ခေါင်းဆောင်တယောက်နဲ့တခြားအဖွဲ့ဝင်၈ယောက်တို့ကိုအ धिक ပြစ်မှတ်ထားပြီးတော့ Syria နိုင်ငံအနောက်မြောက်ဘက်ဒေသမှာပြီးခဲ့တဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်း American စစ်တပ်ရဲ့အလဲပိုင်းဒေသကုကဲဌာနကပြောခဲ့တာပါ Syria နိုင်ငံအလဲပိုင်းကနေရာအတိအကျမပြောဘဲလူသူအလန်းဝေးတဲ့နယ်မြေအဖြစ်ဖော်ပြထားတဲ့နေရာမှာ IS သွေးကြော်ရဲ့လေကြိုးစခန်းတစ်ခုကိုပြီးခဲ့တဲ့ September 16ရက်နေ့ကအပြင်းထန်တိုက်ခိုက်ခဲ့ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။စီးရီးယားစစ်သွေးကြောခေါင်းဆောင်၄ယောက်ပါဝင်28ယောက်တည်ဆုံးတယ်လို့လည်းပြောဆိုထားပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အမေရိကန်နဲ့မဟာမိတ်တွေရဲ့အကျိုးစီးပွားကို IS စစ်သွေးကြောတွေပြစ်မှတ်ထားတိုက်ခိုက်နိုင်စွမ်းကိုရှော့ချနိုင်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အီရန်နဲ့စီးရီးယားနိုင်ငံတွေမှာ2014ခုနှစ်ကနေမြေအများပြားကိုထိန်းချုပ်လှုပ်ရှားခဲ့တဲ့ IS အစိုးရတွေပြန်လည်ဥမော်မလာစေဖို့အမေရိကန်ကစီးရီးယားမှာတပ်ဖွဲ့ဝင်900လောက်နဲ့အတူအရေးတွက်အတိအကျမသိရတဲ့ contract ဝန်ထမ်းတွေကိုတာဝန်ပေးထားပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာယူကရိန်းကပစ်ခတ်ခဲ့တဲ့ drone တရားရုံကိုကြားဖြတ်ပစ်ချခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်တက်ခတ်ခဲ့ရင်ကစလို့ရုရှားကိုလေကြောင်းကနေအပြင်းထန်ဆုံးတက်ခတ်ခံရမှုကြောင့်တော်မီလောင်ကျွမ်းမှုဖြစ်ခဲ့တယ်လို့တိုက်ခိုက်တဲ့ခုကိုလည်းမိလောင်ခဲ့ပါတယ်ရုရှားနိုင်ငံကဒေသ9ခုမှာယူကရိန်းရဲ့ drone 125ခုကိုကြားဖြတ်ပစ်ချခဲ့တယ်လို့လည်းရုရှားကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ drone 16 ခုနဲ့တက်ခတ်ခံခဲ့ရတဲ့ Rostock ဒေသမှာ drone ပစ္စည်းအစိတ်ပိုင်းပြုတ်ကျရာကတောမီလောင်ကျမှုဖြစ်ခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းစပိုရီစီယာမြို့မှာရုရှားရဲ့ညာဘက်တက်ခတ်မှုကြောင့်အရသား13ယောက်ဒဏ်ရာရရှိခဲ့တာပါ။နိုင်ငံတောင်ပိုင်းမှာရုရှားကထိုးစစ်အသစ်စတင်မှုပြင်းစင်နေနိုင်တယ်လို့ယူကရိန်းစစ်ပဆိုင်ရာခေါင်းဆောင်တွေကသတိပေးပြီးတင်းငွေနေမှာပဲတက်ခတ်ခံခဲ့ရတာပါ။ရုရှားရဲ့တက်ခတ်မှုအတွင်းအရက်ပဲလူနေအဆောက်အဦတွေထိခိုက်ပျက်စီးခဲ့ပြီးတရုတ်ပို့ဆောင်စနစ်ကိုထိခိုက်ခဲ့ကြောင်းလဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုက်ရိုမီတာ32 kHz 9383ညနဲ့9383ညအိုက်ရိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်online ရာဇဝတ်လုပ်ငန်းတွေမှာအဓိကကျသူတွေလို့တန်နီးယားရှိသူတရုတ်နိုင်ငံသား20ခုမြန်မာနိုင်ငံကပြန်လည်လွှတ်ပြောင်းပေးတဲ့အကြောင်းနှစ်နိုင်ငံအာဏာပိုင်တွေဒီနေ့ပဲပြောလိုက်ပါတယ်။ကြာသေးရင်ကနှစ်နိုင်ငံပူးပေါင်းဆက်ဆံရေးအတွင်းဖမ်းဆီးမှုတွေရှိခဲ့ပြီးတဲ့နောက်အခုလိုပြန်ပို့ခဲ့တာလို့လည်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကူကပြီးနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာပါ။ပူးပေါင်းဆက်ဆံရေးဟာနှစ်နိုင်ငံလုံခြုံရေးအာဏာပိုင်တွေကြားပူးပေါင်းဆောင်ရွက်မှုတွေကထွက်ပေါ်လာတဲ့ရလဒ်ဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လတဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာဖမ်းဆီးမိခဲ့တဲ့ online ရာဇဝတ်မှုနဲ့အလို့ရှိနေသူတွေကိုတရုတ်အာဏာပိုင်တွေထံလွှတ်ပြောင်းပေးခဲ့တဲ့အကြောင်းစစ်ကောင်စီကလည်းဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်နယ်မူဆယ်မြို့မှာ online ကနေငွေလိမ်နေတဲ့ကြားပြန်ဖွဲ့ကိုပြီးခဲ့တဲ့သတင်းဘက်ကစီးနင်းရှာဖွေရမှာလဲလူပေါင်းရာနဲ့ချီဖမ်းဆီးခဲ့ပါတယ်။စတင်မှာ23ရက်ကစမူဆယ်မြို့မှာနှစ်ရက်ကြာနေနေမှုအတွင်းအမျိုးသမီး6ဦးပါဝင်တရုတ်နိုင်ငံသားစုစုပေါင်း194ဦးအမျိုးသမီး195ဦးပါဝင်မြန်မာနိုင်ငံသားစုစုပေါင်း355ဦးကိုဖမ်းဆီးခဲ့ကြောင်းလဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသတင်းထုတ်ပြန်ခဲ့တာပါ။စီးနှင်းရှာဖွေမှုတွေအတွင်းအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်တဲ့စစ်ပစ္စည်းတချို့နဲ့အတူတရုတ်ရန်ငွေ9သိန်းကျော်ဖမ်းဆီးရမိခဲ့ကြောင်းလဲပြောပါရယ်။လွန်ကျွေးအာဏာပိုင်ရဲ့စီးနှင်းရှာဖွေမှုအတွင်းဒေသခံပြည်သူစစ်တချို့နဲ့ပြစ်ခတ်မှုဖြစ်ရာကလူမျိုးတက်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရကြောင်းလဲပြောဆိုခဲ့ပေမဲ့အရေးအတွက်တိကျဖို့ပြောဆိုတာမျိုးမရှိခဲ့ပါဘူးခင်ဗျာ
။ညီပေါ်နိုင်ငံမှာရေကြီးမြေပြိုတာတွေကြောင့်လူ129ယောက်ထပ်မံနေသေးဆုံးပြီးတော့ဒါဇင်နဲ့ခြီပြောက်ဆုံးနေတယ်လို့ညီပေါ်အနာပိုင်ကဒီနေ့ပြောပါရယ်။မြို့တော်ကတ်မန်ဒူနားကမြေပြိုကြတဲ့အထက်မှာပါသွားတဲ့ကားတွေနဲ့ဘတ်ကားတွေတဲကနေသေဆုံးနေတဲ့ရုပ်အလောင်းဒါဇင်နဲ့ခြီကိုကဲဒီဖွဲ့တွေကရှာဖွေတွေ့ရှိခဲ့ပါတယ်။သုံးရက်ကြာမုတ်တုံမှုရွာသွန်းပြီးတဲ့နောက်ဒီနေ့မှတော့ရာဇီလူကောင်းလာပြီးတော့ကဲဇယ်ရေးနဲ့ရှင်းလင်းလုပ်ငန်းတွေကိုလှုပ်ဆောင်နေကြပါတယ်။မြေပြိုကျမှုကြောင့်ကတ်မန်ဒူးမြို့အဝင်ထွက်ဝေးပြေးလမ်း၃ခုပိတ်သွားခဲ့ပြီးတော့မြို့ကိုလည်းဒီနေ့မှအဝင်ထွက်တွေလုပ်လို့မရပဲဖြစ်နေပါတယ်။ကတ်မန်ဒူးကိုသွားနေတဲ့အချိန်မှာမြေပြိုတဲ့အထက်ပါသွားတဲ့ဘတ်စကာနစင်းဘော်ကတည်ဆုံနေတဲ့ရုပ်လောင်း14လောင်းကိုကဲဒီဖွဲ့တွေကမင်းညာကတွေ့ရှိခဲ့ပါတယ်။ဒါပြင်အဲ့နေရာမှာပဲနောက်ထပ်ကားစင်းဘော်ကနေတည်ဆုံသူနောက်ထပ်23ယောက်ကိုလည်းကဲဒီဖွဲ့တွေကတွေ့ရှိခဲ့ပါတယ်။ရေကြီးမြေပြိုတာတွေကြောင့်86ယောက်ဒဏ်ရာရပြီးတော့62ယောက်ပျောက်ဆုံးနေတယ်လို့လည်းနီပေါ်တောက်အရဲတပ်ဖွဲ့ကကျင်းညာချက်ထုတ်ပြန်ထားပါတယ်နောက်ထပ်တည်ဆုံးသူအရေးအတွက်လည်းတိုးလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်ရေကြီးမှုကြောင့်နိုင်ငံလုံးဝမှာရှိတဲ့ကျောင်းတွေနဲ့တက္ကသိုလ်ကောလိပ်တွေကိုတော့လာမဲ့3ရက်ပိတ်သွားမှာဖြစ်တယ်လို့ဒီဘောအစိုးရကကျင်းညာထားပါတယ်ခင်ဗျာ
အမေရိကန်ရှေ့တောင်ပိုင်းကိုဝင်ရောက်တက်ခတ်ခဲ့တဲ့ဟယ်လင်းဟာရီကိန်းမုန်တိုင်းကြောင့်လူပေါင်း64ယောက်ထက်မနည်းတည်ဆုံးခဲ့ပါတယ်မုန်တိုင်းနဲ့အတူမိုးတိထန်ရွာသွန်းမှုတွေကြောင့်ပိတ်မိနေသူတွေအုံးမဲ့အိမ်မဲ့ဖြစ်ကြရသူတွေလည်းရှိနေပြီးအပျက်စီးတွေကိုလည်းစတင်ရှင်းလင်းနေကြရတာပါမုန်တိုင်းကြောင့်ဒေါ်လာတန်ထောင်ချီထိခိုက်ပျက်စီးဆုံးရှုံးခဲ့ရလို့လူပေါင်း3သန်းကျော်လက်စစ်မီးတွေပြတ်တောက်နေပြီးနောက်ဆက်တွဲရေပြည့်ရနေတယ်လည်းရင်ဆိုင်နေရပါတယ်ဟာရီကိန်းမုန်တိုင်းဟယ်လင်းဟာဖလော်ရီဒါပြည်နယ်ဘစ်ဘန်ဒေသကိုပြီးခဲ့တဲ့ကြာသပတေးနောက်ပိုင်းမှာပြင်းအားဆင့်လေတိုင်နှုန်းတနားမိုင်140နှုန်းနဲ့ဝင်ရောက်ခဲ့ပြီးဂျော်ဂျီယာတောင်မြောက်ကာရိုလိုင်းနားနဲ့တနက်စီပြည်နယ်တွေကိုအမြန်ဆန်ရွေ့ရှားသွားခဲ့တာပါ။မုန်တိုင်းဝင်ရောက်လမ်းတစ်လျှောက်တစ်ပင်တွေအမြစ်ကကျွတ်ထွက်အိမ်တွေပျက်စီးမြစ်တွေချောင်းတွေမှာရေကြီးပြီးဆယ်ရေတွေပေါက်ကျမဲ့အခြေအနေတွေနဲ့လည်းကြုံတွေ့ခဲ့ရပါတယ်ခင်ဗျာ
။နောက်ဆုံးသတင်းလေးကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရိုဟင်ဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ ရခိုင်ပြည်နယ်ထဲမှာအရက်ခတ်တက်တော်အေအေနဲ့စစ်ကောင်စီတက်တော်ကြားတိုက်ပွဲတွေပြင်းထန်လာခြင်းလက်နက်ကြီးပစ်ခတ်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြားအသက်ဘေးကနေလွတ်မြောက်အောင်လည်းဆက်ဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်ဆောင်ပြေးလာကြတဲ့ရွှေညာဒုက္ခသည်14,000အထိရှိလာနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကသတင်းထုတ်ပြန်ထားပါတယ်ရွှေညာတို့ပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပုံမဆိုးဝါးလာနေတဲ့အခြေအနေအသေးစိတ်ရွှေညာဒုက္ခသည်14,000တဲကလွတ်မြောက်လာသူတွေပြန်ပြောပြတာတွေကိုစုစည်းပြီးတော့တင်ပြထားတဲ့ AFP သတင်းဆောင်ပါးကိုအခြေခံပြီးတော့ရွှေညာအရေးမျှော်လင့်ချက်အစီအစဉ်ကနေမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
လုံချုံရေးရအမည်ပြောင်းထားတဲ့ရိုဟင်ဂျာဒုက္ခသည်စာရေးဟာရခိုင်ပြည်နယ်ထဲမှာအာရခတက်တော် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာအသက်ဘေးကနေလွတ်မြောက်အောင်လို့နေဆက်ဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုတိမ်းရှောင်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်14,000တဲကတူဦးဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တွေကလေးကမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်3,000နဲ့ချီကိုလက်ခံစောင့်ရှောက်ထားရတဲ့ဘင်္ဂလားဒေ့ရှ်ကနောက်ထပ်ဒုက္ခသည်တွေကိုလက်မခံနိုင်တော့ပါဘူးလို့အစိုးရပိုင်းတို့ကမူဝါဒတွေချမှတ်ထားခဲ့ပေမဲ့လည်းနေဆက်ပွဲတွေကြာတိမ်းရှောင်လာတဲ့ရိုဟင်ဂျာ14,000တလောလက်ခံပေးထားရပါတယ်ဘင်္ဂလားရိုဟင်ဂျာဒုက္ခသည်တွေခိတခိုလုံးတဲ့စခန်းစီကိုရောက်လာတဲ့နာမည်ပြောင်းထားတဲ့စာရေးကရခိုင်ပြည်နယ်ထဲမှာအကုန်လုံးဒုက္ခဆင်းရဲရောက်နေကြရတယ်ကျွန်တော်ကိုယ်တိုင်မျက်မြင်ကြုံခဲ့ရတာပါလို့ပြောပြပါတယ်သူတို့ဟာစာလောင်မသိမှုဒဏ်ကိုဆိုးဆိုးဝါးဝါးရင်ဆိုင်နေရပြီးတော့လူတိုင်းကတော့ကိုယ်ဒုက္ခနဲ့ကိုအသက်ရှင်နိုင်အောင်ပဲစူးစမ်းနေကြရတယ်ဆိုတာကိုအခုလိုပြောပြပါတယ
်ဇာဝရတဲ့သင်္ကြန်ဉာဏ်တဲ့ဒီဒါကြောင့်အတင်းနဲ့အကန့်ရှော်တွေက
ိုပါပါပဲကိုဆောင်းရှောင်းနေဆက်မှနေတဲ့သူတွေအတွက်ကတော့စားနပ်ရိက္ခာလေးရနိုင်ပြီးတော့ရှင်သန်နိုင်သေးတယ်မြမပြည်ပချမ်းမှာနေရတဲ့သူတွေကတော့အကုန်လုံးငတ်ပြတ်နေတာပဲပိုက်ဆံလည်းမရှိဘူးငတ်မုတ်ခေါင်းပေါင်းမှုတန်ခံရတယ်လူတိုင်းလိုလိုကကို့အသက်ကိုဖက်နဲ့ထုတ်ပြီးတော့ပြေးလွှားနေရတယ်သူတို့ကကိုညီမဲ့နေကြတယ်အိုးအိမ်တွေလည်းပျက်စီးဆုံးရှုံးနေပါတယ
်ရိုဟင်ဂျာဒုက္ခသည်စာရေးဟာလွန်ခဲ့တဲ့နှစ်တည်းကလေးကစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြားမှာမိသားစုနဲ့အတူထွက်ပြေးတိမ်းရှောင်ခဲ့ရတာပါ9နှစ်တာခိုလုံနေထိုင်တဲ့ရိုဟင်ညာစခန်းကနေအကြမ်းဖက်အဖွဲ့တွေကစစ်ကောင်စီဘက်ကနေရခိုင်တပ်တော်ကိုပြန်ပြီးတော့တိုက်ဖို့သူနဲ့အတူဘော်ဒါဆွဲခံရတဲ့ရိုဟင်ညာဒုက္ခသည်တွေဟာစစ်တပ်လိုအပ်သမျှအလုပ်ကျန်းတွေမှန်သမျှကိုလုပ်ကိုင်ပေးနေရပြီးတော့သူတို့ကိုတကယ်တော့ဘာစစ်တင်နာမှပေးတာမဟုတ်ဘူးလို့ပြောပြပါတယ်နောက်တော့သူဟာမွတ်စလင်ကျေးရွာတွေဘက်ကိုကင်းလှည့်နေတဲ့အချိန်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုပြန်ပြီးတော့ပြေးလာခဲ့သူပါသူစစ်မှုထမ်းခဲ့ရတဲ့အတွေ့အကြုံအခုလိုပြောပြပါဗျာ
ဆွေးနွေးတဲ့မနင်းဒီထဏမကရေကောင်းပေါ်နေရကဲရဲရခိပါတဲ့တင်းနေတဲ့စင်တနေတဲ့တောတာရူ
ကျွန်တော်အရင်ဆုံးရဲစခန်းကိုခေါ်ပြီးတော့ထိန်းသိမ်းထားတဲ့ကျွန်တော်တို့ရန်ကြောက်လန့်နေကြတာပေါ့မြမစစ်တပ်မှတကယ်ကကျွန်တော်တို့သူတို့ကဘာတင်နှမ်းမှပေးတာမဟုတ်ဘူးရေရှာပေးရတယ်ခရုတ်ချင်းတူပေးရတယ်ထင်းတွေတဲပေးရတယ်လုတ်ကြံနေအကုန်လုတ်ပေးရပါလေ
ဒီနှစ်ထဲမှာပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေစစ်ကောင်စီအတွက်စစ်သားစုဆောင်မှုအတင်းအဓမ္မလာရောက်ခေါ်ဆောင်ခဲ့ရတဲ့ရိုဟင်ညာလူငယ်ကအနည်းဆုံး2,000အထိရှိပါတယ်မြန်မာနိုင်ငံထဲမှာလည်းရိုဟင်ညာတွေကိုအတင်းစစ်မှုထမ်းခိုင်းနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒုက္ခသည်စခန်းတွေကနေသူတို့ရဲ့နေရည်မြန်မာပြည်ဘက်ခြမ်းကိုပြန်ပို့ပြီးတော့စစ်မှုထမ်းခိုင်းနေတာဖြစ်ပေမဲ့ ARSO နဲ့ RSO အဖွဲ့တွေကတော့ဒုက္ခသည်တွေကိုစစ်မှုထမ်းခိုင်းမှုအတင်းအဓမ္မခေါ်ဆောင်နေတယ်ဆိုတာမမှန်ပါဘူးလို့ RSO အဖွဲ့ရဲ့ခေါင်းဆောင်ကိုကိုလင်းက AFP ကိုညင်းချက်ထုတ်ထားပါတယ်ရခိုင်ကစီးပရိပခါတွေပြင်းထန်နေတဲ့အချိန်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုမိဘမိသားစုမောင်နှမတွေနဲ့အတူပြေးလာရင်းနဲ့ဒုက္ခသည်တွေခိတခိုလုံတဲ့နေရာကိုအခုမှဆက်ရောက်လာတဲ့ရိုဟင်ညာဒုက္ခသည်အသက်20အရွယ် BB Pfizer ကလည်းလောလောဆယ်မှာသူတို့အတွက်လုံလောက်တဲ့စားနပ်ရိက္ခာတွေမရဘူးလို့ပြောပြပါဗ
ျ။
လူငယ်တဲ့10ရက်15ရက်လောက်ကကျမခင်မိုးကအရင်ရောက်နေနေရပါပြီးတော့ကျမကလူငယ်တဲ့4ရက်လောက်ကမိသားစုနဲ့အတူတခြားသူတွေဒီတူရောက်လာခဲ့ပါတယ်
ဒါပေမဲ့မြမပြည်မှာလို့တနက်ပြစ်ခတ်တန်းတွေမကြားရလို့ဒီနေရာကတော့လုံခြုံအေးချမ်းရပါတယ်လို့ BB Pfizer ကဆက်ပြောပြပါတယ
်ဒီကိုရောက်လာတော့ကျမတို့အတွက်လုံလောက်တဲ့အစားအစာမရှိပါဘူးစိတ်ထဲမကောင်းဖြစ်ရပါတယ်ကျမမကြမ်းပါဘူးနေမကောင်းလို့ဆေးကုသမှုလည်းမခံရပါဘူးဒါပေမဲ့တိုက်ပွဲဖြစ်တာတွေတနက်တန်တွေမကြားရတော့လို့ဒီနေရာကလုံခြုံအေးချမ်းဖို့ကိုပေးပါတယ်ဒီမှာပြဿနာတစ်ခုနဲ့ကျမတို့ရင်ဆိုင်ရတာကအစားအသောက်ပြဿနာပါပဲ
အသက်22နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်မိုဟာမက်ဂျိုဟာကလည်းရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်သူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အခြေအနေကိုပြောပြပါဗျာ
military lo mag mag bagile ro mara mati so ga ta ara tai na bari ta la re
ya khan din ne re ma ar ka tat to e ne sit tat sit phit ni ro chanaw lo ni lo mya ro li tu lo ga chanaw lo ko tat ni le bya chanaw lu de alaw ni a myai twi ga de tacho le tat shin ye shi ni ja de ye chanaw lo pye la ro chanaw lo chataw twi ko swa phat bi nga ro ko le atu kho twa pe ba nga ro ko le kae pe ba lo aw ja de chanaw lo ga badu ko ma kho twa lo mya au ဘုံတွေရောဒရုန်းတွေရောတုံးပြီးတိုက်ခိုက်နေတော့အလောင်းတွေဆိုတာနေရာအနှံ့မှာပဲ
တိုက်ပွဲတွေထဲမှာသူတို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနိုင်ရေးအစဉ်စဉ်စီစဉ်ခဲ့ရတဲ့အခြေအနေကိုလည်းရိုဟင်ဂျာဒုက္ခသည်မိုဟာမက်ဂျိုဟာကပြောပြပါတယ
်အာရဘဘန်ဇာဆာဆေ
ကျွန်တော်တို့အားလုံးည10နာရီအရောက်လာမယ်ပြောပေမဲ့ဒရုန်းတွေနဲ့တိုက်ခိုက်နေလို့အချိန်မီမရောက်နိုင်ကြပါဘူးဒရုန်းနဲ့၄ချိန်တိုင်တိုင်အတိုက်ခံပြီးနောက်ကျွန်တော်ရောက်ဖအသက်ဆုံးရတယ်ကျွန်တော်တို့လုံခြုံတဲ့နေရာမှာပုန်းနေရပြီးတော့ည၃နာရီမှမှလေပေါ်ရောက်တယ်နောက်၆နာရီထိုးမှဒီဘက်ကန်ဘင်္ဂလားဒေ့ရှ်ဖက်ချန်ကိုအကုန်ရောက်လာကြတယ
်ဘင်္ဂလားဒေ့ရှ်ဖက်ချန်ကိုအသက်လူပြီးတော့ပြေးရှောင်ခဲ့ရတဲ့သူတို့ရဲ့ခက်ခဲကြမ်းတမ်းလို့တဲ့အတွေ့အကြုံကိုလည်းအသက်55နှစ်အရွယ်ရိုဟင်ဂျာအမျိုးသမီးဒယ်ဒါဒီဂျမ်ကအခုလိုပြောပြပါတယ
်တိုင်းဒင်းတူမကဘာ
ကြီးမိုးရီလေးတဲထန်နေတဲ့ကြားကနေကျမတို့ကိုထွက်ခွာခိုင်းနေအဲ့ဒီမှာလူက4000 5000လောက်ရှိတယ်ကျမတို့ရောက်နေတဲ့အချိန်မှာဘုံတွေကကျဲနေတယ်ဒရုန်းတွေနဲ့တိုက်ခိုက်နေတယ်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လူတွေအများအပြားတေးကျနေကြတယ်သူတို့ကလူငယ်လူရွယ်တွေကိုရွေးပြီးတော့ခေါ်တယ်ညှဉ်းပန်းနှိပ်စက်တယ်နောက်ပြီးတော့တတ်ပစ်တယ်မြေကမ်းတစ်ပေးမှာဆိုရင်အနည်းဆုံးလူ300လောက်ကိုတတ်ပစ်ထားတယ်တချို့ကလက်တွေအဖြတ်ခံထားရတယ်လူတွေကိုပုံစံမျိုးစုံနဲ့တတ်ဖြတ်နေတာပါ
အသက်အမြဲများလွန်လာတဲ့နေရာကနေဆွန့်ခွာနိုင်ရေးသူတို့နီလန်းမျိုးစုံတုံပြီးပြေးလာခဲ့ရတဲ့အခြေအနေကိုလည်းရိုဟင်ဂျာအမျိုးသမီးကြီးကအခုလိုပြောပြပါတယ
်။သူ
တို့ကအဲ့ဒီနေရာတွေကိုဆွန့်ခွာဖို့အသင့်ရှိနေပါပြီ။တချို့ကလည်းထွက်သွားကြပြီ။ဒီကိုရောက်နေနေကြပြီ။တချို့ကလည်းပတ်စံမရှိတော့မလာနိုင်ကြဘူး။တော်တော်များများကတော့ရောက်နေပြီးကြပါပြီ။ကျမတို့ရဲ့ကြီးရွာတွေမှာလူတွေလည်းတိတ်အများကြီးမကြံတော့ပါဘူး။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေလို့ဒေသခံတွေဟာအသက်ဘေးကနေလွတ်အောင်ပြေးရတယ်လို့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာလည်းဘင်္ဂလားဒေ့ရှ်ဘက်ကျန်းကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။2018ခုနှစ်စစ်တပ်နဲ့နေကြာဆောင်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာထွက်ပြေးလာရတဲ့ရိုဟင်ဂျာက9သိန်းကျော်ပါ။အခုမှတော့လက်ရှိ1သန်းကျော်ဖြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ရိုဟင်ဂျာရေးကအတော်လေးအကျက်ရိုက်နေရပါတယ်။ဘင်္ဂလားဒေ့ရှ်ကျောင်းသားတွေရဲ့ဆန္ဒပြမှုကနေအရင်အစိုးရကိုဖြုတ်ချနိုင်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ကိုဥဆောင်အုပ်ချုပ်နေတဲ့လက်ရှိဂျားဖြတ်အစိုးရကတော့ဒီရိုဟင်ဂျာအရေးဟာကျွန်တော်တို့လုတ်ပေးနိုင်စွမ်းကိုကျော်လွန်နေပါပြီဆိုတော့ကိုစိတ်မကောင်းစွာနဲ့ပဲပြောလိုပါတယ်လို့ဂျားဖြတ်အစိုးရအဖွဲ့နိုင်ငံသားရေးဝန်ကြီးတော်ဟစ်ဟော့ဖ်ဆန်ကလည်းဒီလာထဲမှာပဲထုတ်ဖော်ပြောကြားထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအသက်လူပြေးခဲ့ရတဲ့ရိုဟင်ဂျာတွေအတွက်ကတော့သူတို့ကိုဘင်္ဂလားဒေ့ရှ်ဘက်ခြမ်းကလက်မခံလို့ပေမဲ့ဒီထက်တိုက်ပွဲတွေပိုပြီးပြင်းထန်လာနိုင်တဲ့အနေအထားမှာကိုယ့်ရဲ့အသက်ဘေးအန္တရာယ်စိုးရိမ်ရတဲ့အတွက်ဒီဘင်္ဂလားဒေ့ရှ်ဘက်နေဆက်ကမ်းတစ်ဖက်ကိုထွက်ပြေးလာကြုံမှတပါတခြားရွေးချယ်စရာမရှိခဲ့ပါဘူးလို့ AFP ကိုပြောပါတယ်ရှင်
မဆူမပြောပြသွားတာဖြစ်ပါတယ်အခုတခါတော့ဒီမိုကရေစီရေးရာဆွေးနွေးခန်းစီစဉ်ကိုထုတ်လွှင့်ပေးပါပါအိန္ဒိယမြန်မာနိုင်ငံမှာ2022ခုနှစ်ကစစ်တပ်အာဏာသိမ်းမှုကြောင့်ထွက်ပြေးခိုလုံလာတဲ့ဒုက္ခသည်တွေအပါအဝင်အစမတန်များပြားလာတဲ့မြန်မာရှေ့ပြောင်းအလို့သမားအကြက်တဲဖြစ်ရှင်းနိုင်ရေးထိုင်းနိုင်ငံအနေနဲ့လက်စားမှုတိုက်ဖြတ်ရေးကြိုးပမ်းနေကြောင်းထိုင်းအောက်လွတ်တော်အမျိုးသားလူမျိုးရေးဆိုင်ရာကော်မတီဥက္ကဋ္ဌပြည်သူ့ပါတီဒုတိယခေါင်းဆောင်ရန်စီမန်ရုံးက VOA ကိုပြောပါရယ်ရန်စီမန်ရုံးရဲ့ထိုင်းအောက်လွတ်တော်ရုံးကမှမန်အင်ဂျင်နိုင်ကအသီးသန့်တွေ့ဆုံမေးမြန်းထားပါရယ်ခင်ဗျာ
Joining us today, Mr. Rom. So, you know, as the chairman of the National Security
အင်းကြီးချင်းမြန်မာနိုင်ငံမှာ2022ခုနှစ်ကစစ်တပ်အာဏာသိမ်းခဲ့တာကြောင့်အကျိုးဆက်ဖြစ်ထိုင်းနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေကတော့မြန်မာနိုင်ငံမှာပဋိပက္ခအခြေအနေတွေကြောင့်ထွက်ပြေးခိုလုံလာတဲ့ဒုက္ခသည်တွေအပါအဝင်ရွှေပြောင်းအလုပ်သမားတွေဟာတစ်နှစ်ထက်တစ်နှစ်အစမတန်များပြားလာတာကိုရင်ဆိုင်နေရတာပါ။ဒါကြောင့်ထိုင်းအောက်လွတ်တော်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီဥက္ကဋ္ဌနဲ့ပြည်သူ့ပါတီဒုတိယခေါင်းဆောင်လွတ်တော်အမတ်ရန်စီမန်ရုံးကတော့ထိုင်းနိုင်ငံမှာအရေးတကြီးပြုပြင်ပြောင်းလဲရေးတွေလိုအပ်နေကြောင်း VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာအလေးပေးပြောကြားခဲ့ပါတယ်ဒါအပြင် VOE နဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာ Mr. Rong ကထိုင်းနိုင်ငံမှာရှေ့ပြောင်းနေထိုင်မှုအကျဉ်းပြတ်ချစားမှုစတဲ့အကျက်တဲတွေကိုဖြေရှင်းဖို့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းဆွေးနွေးထားပါတယ်အဲ့တော့ဒီအကျက်တဲပေါ်မှာလက်ရှိအစိုးရရဲ့ကင်တွယ်ဖြေရှင်းပုံကို Mr. Rong ဘယ်လိုမြင်ပါလဲရှင
် Well have to say that you know the crisis
မြန်မာနိုင်ငံမှာပြည်စစ်စူးစူးဝါးဝါဖြစ်ခဲ့ပြီးတော့လူအများပြားထိုင်းနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ကံမကောင်းစွာပဲထိုင်းနိုင်ငံဘက်ကပြင်ဆင်မထားပါဘူး။ဒုက္ခသည်တွေဟာတရားဝင်မှုမရှိဘဲခေါ်လုံကြရပါတယ်။နိုင်ငံတကာနဲ့ပြည်ရင်းဥပဒေတွေနဲ့အညီသူတို့ကိုမထားနိုင်ပါဘူး။ဒါကြောင့်မို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ NGO တွေနဲ့လှုပ်ဆောင်နေပေမဲ့ရေရှည်ဖြည့်ရှင်းချက်လိုအပ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းကီလိုမီတာ2400ကျော်ဝေးပြီးတော့မတည်ငြိမ်မှုတွေကြောင့်မူရစီဝါမှောင်ခိုကူးမှုလူမှောင်ခိုကူးမှုစတဲ့ဒီတရားမဝင်လှုပ်ရှားမှုတွေရှိနေပြီးတော့ထိုင်းနဲ့ဒေသတွင်းကိုထိခိုက်စေပါတယ်မြန်မာနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုထောက်ခံအားပေးဖို့အတွက်စစ်ကောင်စီကိုအာဆီယံကနေပြီးတော့ဖိအားပေးရပါမယ်ထိုင်းနိုင်ငံဟာမြန်မာနိုင်ငံသား6တန်းကိုရေတိုအဖြစ်တရားဝင်နေထိုင်ခွင့်ပေးပြီးတော့အလုတ်ကင်တဲ့ပညာရေးကိုအကူအညီပေးရပါမယ်လက်ရှိမှာတော့ဒီကိစ္စနဲ့ပတ်သက်လို့အစိုးရမူဝါဒကမရှင်းလင်းသေးပါဘူး
So right what do you think
ဒါဆိုရင်ဘယ်အဆင့်ကိုချက်ချင်းလှုပ်ဆောင်တင်တယ်လို့မြင်ပါလဲ
You know, register the Myanmar people to live in Myanmar. Now what the problem that we are facing is the corruption. A lot of refugees.
ထိုင်းနိုင်ငံအနေနဲ့ပထမဆုံးလှုပ်တင်တာကမြန်မာလူမျိုးတွေကိုစီးရင်ကောက်ယူမှတ်ပုံတင်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေတဲကတစ်ခုကတော့အာဂတိလေစားမှုပါ။ဒုက္ခသည်အများပြားဟာအလုံးလုံးဖို့ရဲဒါမှမဟုတ်တခြားအာဏာပိုင်တွေထံကိုပတ်စံပေးရပါတယ်။တကယ်လို့ထိုင်းစုရကထိုင်းနိုင်ငံထဲမှာနေထိုင်တဲ့သူတွေကိုအသိမှတ်ပြုမယ်ဆိုရင်သူတို့အတွက်ကျန်းမာရေးဆောက်ရှောက်မှုတောင်မကပညာရေးကိုပါအကူအညီပေးနိုင်ပြီးတော့တစ်ဖက်မှာတော့သူတို့ဘက်ကအခွန်ပေးဆောင်ဖို့တောင်းရှိပါတယ်။တစ်ချိန်တည်းမှာလည်းပဲလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ဂျပန်၊အမေရိကန်၊ဩစတြေးလျစတဲ့မိတ်ဆွေနိုင်ငံတွေနဲ့ဆက်သွယ်အကူအညီတောင်းဖို့လိုပါတယ်။
So a recent Lower House report
ထိုင်းအောက်လွတ်တော်မှာမကြသေးခင်ကတင်သွင်းတဲ့ရွှေပြောင်းအလုပ်သမားတွေအရေးအစင်ခန်းစားမှာဆိုလို့ရှိရင်ဥပဒေဆိုင်ရာအာဏာချုပ်တွေရှိနေတယ်လူခွင့်ရေးချိုးဖောက်ခွင့်အခြေအနေတွေရှိနေတယ်လို့ထောက်ပြထားတာတွေရှိနေပါတယ်ဆိုတော့ Mr. Rome နေနေကဘလို့အပြောင်းလဲတွေကိုအဆိုပြုထားပါတယ်လဲ
So when we register you know we can make sure that our law we protect it
သူတို့ကိုစီးရင်ပြုစုမှတ်ပုံတင်ထားမယ်ဆိုရင်ဥပဒေအရသူတို့ကိုအကာအကွယ်ပေးနိုင်မှာပါအခုကသူတို့ကိုအတိအမှတ်မပြုထားတော့လူခွင့်ချိုးဖောက်ခံမှုတွေဖြစ်လာနိုင်ပါတယ်အသေးချာမှတ်ပုံတင်စီးရင်ပြုစုထားမယ်ဆိုရင်တော့ဒီလိုချိုးဖောက်ခံရင်သူတို့ဘက်ကလည်းတိုင်ကြားနိုင်ပါတယ်တစ်ချိန်တည်းမှာလည်းပဲပြဿနာကိုတကယ်ဖြေရှင်းခြင်းနဲ့ဆိုရင်စပြီးတော့လုံဆောင်စရာတွေရှိပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်မှုကြောင့်ပြည်တွင်းဒုက္ခသည်နှစ်တန်းကျော်ရှိတယ်လို့သိရပါတယ်ဒါကြောင့်မို့လို့နိုင်ငံတကာအတိုက်အဝန်းကစစ်ကောင်စီကိုဖိအားပေးပြီးတော့ဒါလိုမျိုးဘုံကျဲတိုက်ခိုက်မှုတွေရပ်တန့်သွားလို့ရှိရင်ဒုက္ခသည်သတန်းလောက်သူတို့ရဲ့နေရာရင်းကိုပြန်သွားဖို့ရှိပါတယ်။ဒါကြောင့်ထိုင်းနိုင်ငံဒီနဲ့ဒုက္ခသည်တွေကိုစီမံခန့်ခွဲရုံနဲ့မဟုတ်ဘဲနဲ့မြန်မာနိုင်ငံကအခြေအနေတွေကိုလည်းကင်တွယ်ဖြေရှင်းဖို့လိုပါတယ်
။ Ministries have been criticized
for တဖက်မှာလည်းထိုင်းဆိုရဝန်ကြီးဌာနတွေချင်းချင်းမှာပေါင်းစည်းလှုံ့ဆော်မှုဆိုတာမျိုးမရှိဘဲနဲ့တခြားစီလုံနေကြတယ်လို့လည်းဝေဖန်တာတွေရှိနေပါတယ်။အဲ့တော့ဝန်ကြီးဌာနတွေအချင်းချင်းပေါင်းဆက်ညှိနှိုင်းဖို့ပို့ပြီးတော့အားကောင်းလာအောင်ပေါ့နော်ဘလို့အစီအစဉ်တွေရှိနေပါတယ်ရှင
်။ Okay. As a chairperson of the committee on
the Myanmar Language Committee ဥက္ကဋ္ဌအနေနဲ့ကျွန်တော်တို့အကြံပြုချက်တွေဟာထိုင်းနိုင်ငံအကျိုးစီးပွားအတွက်တည်ကြစေမှာပါ။ကုလသမဂ္ဂလူခွင့်ကောင်စီမှာထိုင်းနိုင်ငံအနေနဲ့ကြီးမားတဲ့အခမ်းကဏ္ဍအနေပြီးတော့ပါဝင်ဆောင်ရွက်ဖို့ရည်မှန်းထားတယ်ဆိုတော့ထိုင်းနိုင်ငံဂုံတိတ်ခါကိုထိန်းထားနိုင်ဖို့ဒုက္ခသည်တွေကိုကောင်းမွန်စွာကင်တွယ်စီမံရပါမယ်။မြန်မာဒုက္ခသည်တွေဘေးကင်းစွာနေထိုင်နိုင်စေဖို့နိုင်ငံကြီးဝန်ကြီးဌာနနဲ့လက်တွဲဆောင်နေပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီဟာလက်နက်ဝယ်ယူနိုင်ဖို့ထိုင်းနိုင်ငံရဲ့ဗန်လုပ်ငန်းစနစ်ကိုအသုံးချနေပါတယ်။ဒါကိုအရေးယူဆောင်ဖို့နိုင်ငံကြီးဝန်ကြီးကိုကျွန်တော်တို့တွန်းအားပေးနေပါတယ်။
Access to healthcare education
ထိုင်းနိုင်ငံမှာဆိုလို့ရှိရင်ရွှေပြောင်းအလုပ်သမားတွေအတွက်ကျန်းမာရေးဆောင်ရှားမှုနောက်တစ်ခါပညာရေးနဲ့အခြေခံဝန်ဆောင်မှုတွေရရှိဖို့အတွက်ကအခက်အခဲတွေဆက်ပြီးရှိနေပါတယ်။အဲ့တော့ဒါနဲ့ပတ်သက်လို့အစိုးရဘက်ကကြိုးပမ်းအားထုတ်မှုတွေကိုရော Mr. Rome အနေနဲ့ဘယ်လိုအကဲဖြတ်တယ်လဲ။နောက်ပြီးတော့ဘာတွေလုပ်တင်လဲလို့မြင်လဲရှင်
။ Well now the policy about the education of Thailand is also clear.
we found out that
ထိုင်းနိုင်ငံတွင်ပညာရေးနှင့်ပတ်သက်တဲ့မူဝါဒကရှင်းလင်းလင်းမရှိပါဘူး။ Clearly မြန်မာဘာသာနဲ့တချင်းဆိုလို့နေကလင်းထိန်ကျောင်းတွေပြစ်လိုက်ရတဲ့ဥပမာမျိုးတွေရှိပါတယ်။ပြဿနာကဒုက္ခသည် Clearly အတွက်ကထိုင်းနိုင်ငံမှာကျောင်းတက်ဖို့အလွန်ခက်ခဲပြီးတော့ကျောင်းတိုင်းမှာလည်းတူညီတဲ့မူဝါဒတွေမရှိပါဘူး။နေဆက်က Clearly ထိုင်းပညာရေးကိုမတက်နိုင်လို့ထိုင်းအာဏာပဒေဘက်ကသူတို့အတွက်တီးခြားမြန်မာစာအစီအစဉ်တစ်ခုဖန်တီးဖို့ကြိုးစားပေမဲ့ဒါကအဓိပ္ပာယ်မရှိဘူးထင်ပါတယ်။ထိုင်းစုအနေနဲ့ကမြန်မာစာအစီအစဉ်ကိုဘယ်လိုဖန်တီးနိုင်မလဲ။အရန်ရေးကြည့်တဲ့ယာရီတဲကတခုကတော့ဒီမူဝါဒကိုပြောင်းလဲဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ Clearly ကပြစ်ကင်းပါတယ်။ထိုင်းပညာရေးစနစ်ကိုသူတို့လက်လန်းမှီသင့်ပါတယ်။တကယ်တော့သူတို့အတွက်နေရာလွတ်တွေလည်းရှိပါတယ်။ကျွန်တော်လူဖွဲ့စည်းကတက်ကြီးတွေများပါတယ်။မေးဖွားနှုတ်နှဲပါပြီးတော့တက်မဲ့ Clearly မရှိလို့ကြောင်းနေတော်ပိတ်ထားရပါတယ်။ကျွန်တော်သာဆိုရဆိုရင်တော့ထိုင်းနိုင်ငံအနေနဲ့မြန်မာလူမျိုးတွေအတွက်ပညာရေးစနစ်ကိုဖွင့်ထားပါလိမ့်မယ်။သူတို့အတွက်ပညာပိုရလေလေသူတို့အတွက်သာမကထိုင်းနိုင်ငံအတွက်ပါအကျိုးရှိလေလေဖြစ်ပါလိမ့်မယ်။
So what do you think that there was a
protest in front of the Thai nation ma myama dukha de a yi twat ga asamatan mya pya la ni da ne patat pi lo lu nge de yet pai ga so yin myama tan yong shi ma thai nation da ta chu bo no sanna pya kan kwet khe da ri shi ba de di sanna pya pwe myu ri phit la bu ga be a ya ri ga twon a pi ni de lu Mr. Rome myin le shin
now we are in the bad economic situation.Many people lose job. And
ထိုင်းနိုင်ငံဟာစီးပွားရေးအရရုန်းကန်လာရတာမျိုးအလုပ်ကံတွေဆုံးရှုံးနေပြီးတော့ဒီနေရာမှာမြန်မာဒုက္ခသည်6တန်းကျော်ရှိတာမျိုးတင်းမာမှုတွေကလည်းမြင့်တက်လာပါတယ်။အချင်းပြတ်ခြားစားမှုတွေတိုးစီပြီးတော့ဒုက္ခသည်တွေအနေနဲ့ဒီသူတို့ရှင်သန်နေထိုင်ခွင့်ရဖို့မဖြစ်မနေလက်ပေးရတဲ့အခြေအနေမှာဖြစ်နေပါတယ်။မြန်မာဒုက္ခသည်တွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေကမကြာခဏလူသိရှင်ကြားဖော်ပြခံရပြီးတော့ထိုင်းနဲ့မြန်မာလူမျိုးတွေအကြားမှာဆက်ဆံရေးတွေဆိုးဝါးလာပါတယ်။ဒုက္ခသည်တွေကိုစီးရင်ပြုစုမှတ်ပုံတင်လိုက်မယ်ဆိုရင်အောက်တီလက်စားမှုယုံနေစေပြီးတော့ဥပဒေအရဒန်းတူညီများမှုလည်းရှိလာပါမယ်။ထိုင်းဥပဒေအရကဏ္ဍတော်များများမှာနိုင်ငံသားတွေကိုလှုပ်လှုပ်ကန်ကွင်းကန့်သက်ထားပါတယ်။ဒါကိုအသေးချာစီမံခန့်ခွဲနိုင်မယ်ဆိုရင်မြန်မာလူသမားတွေဟာထိုင်းစီးပွားရေးကိုတည်တည်တသာကြိုးပြုနိုင်ပါလိမ့်မယ်။သူတို့ဟာထိုင်းနိုင်ငံအတွက်မရှိမဖြစ်လိုအပ်ပြီးတော့သူတို့ရဲ့အခြေအနေကိုသာကြည့်ရှုဆောင်မပေးမယ်ဆိုရင်ကျွန်တော်တို့အားလုံးအတွက်ကူညီဖြစ်မှာပါ။
အဲ့တော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဒီထိုင်းမှာရှိနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုဘယ်လိုသတင်းစကားပြောချင်လဲရှင
်
မြန်မာနိုင်ငံကလူတွေဟာသူ့ရဲ့မိသားစုတွေကိုထောက်ပံ့နိုင်ဖို့မျှော်လင့်ပြီးတော့ဒီမှာငင်းငယ်ရင်းနဲ့လုံခြုံမှုကိုရှာတယ်ဆိုတာနားလည်ပါတယ်မြန်မာနိုင်ငံမှာအချက်တဲကြောင့်သူတို့ထွက်ပြေးပြီးတော့တခြားနေရာတွေမှာအခွင့်အလမ်းတွေရှာကြရတာပါထိုင်းလွှတ်တော်အမတ်တဦးအနေနဲ့ဒီထိုင်းနိုင်ငံကိုလူခွင့်ရေးလက်ကင်ထားစီခြင်းပေမဲ့တမိုင်းကျောင်းပညာရေးနဲ့စီးပွားရေးအချက်လက်တွေကြောင့်ခက်ခဲပါလိမ့်မယ်။အိန္ဒိယအနေနဲ့မြန်မာနဲ့ထိုင်းနိုင်ငံဟာလက်တွဲလှုပ်ဆောင်ရမယ်လို့ယုံကြည်ပါတယ်။မြန်မာနိုင်ငံအခြေအနေတိုးတက်လာစေဖို့စစ်မှန်တဲ့အပြောင်းလဲလိုပါတယ်။မြန်မာပြည်သူတွေဟာငြိမ်းချမ်းရေးနဲ့ဒီမိုကရေစီလိုချင်တယ်ဆိုတာသိပါတယ်။အတူတူအောင်မြင်နိုင်မယ်လို့မျှော်လင့်ပါတယ်။
ထိုင်းအောက်လွှတ်တော်မရန်စီမန်ရ ோம் ကိုထိုင်းအောက်လွှတ်တော်ယုံကမှမိုင်းအင်ဂျင်နိုင်ကတည်တံတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအဖြစ်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှတ်စုများမြန်မာပြည်ပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း Internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOE Radio ညပိုင်း Season ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOE မြန်မာညချမ်း Radio Season ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ Season ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOE American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ကနေ2024ခုနှစ်စက်တင်ဘာ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည10နာရီထိလိုင်းလိုမီတာ3251နဲ့လိုင်းလိုက်မီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးတော့ကြန့်ရှိနေသေးတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများနဲ့မြန်မာပြည်မှာပေးစာကဏ္ဍပါဝင်ထူးခြားစံပြသတင်းများအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာပါ။အမေရိကန်၊အိန္ဒိယ၊ဂျပန်၊ဩစတြေးလျတို့ပါဝင်တဲ့ Quad အဖွဲ့ရဲ့ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုဂျက်လျင်စီအပါအဝင်လက်နက်တွေမတင်ပို့ချဖို့ကမ္ဘာနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂမှာတာမတ်ကြီးဦးကျော်မိုးထွန်းဆက်လက်နေရာရရှိရေးအတွက်အမေရိကန်နဲ့ကနေဒါရောက်မြန်မာတွေကုလသမဂ္ဂဌာနချုပ်ယုံရှိမာဒီထောက်ခံဆန္ဒပြခဲ့ကြပါတယ်ဒီကြောင်းတွေကိုတော့ဆောင်းပါရှင်ပြည်သွင်းနိုင်ငံကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနီကုလသမဂ္ဂမှာတာအမကြီးဦးကျော်မိုးထွန်းဆက်လက်နေရာရရှိရေးအမေရိကန်နဲ့ကနေဒါရောက်မြန်မာများကုလသမဂ္ဂဌာနချုပ်ရှေ့မှာထောက်ခံဆန္ဒပြတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာစစ်ကောင်စီကိုဂျက်လီရင်လောင်စာစီတွေအပါအဝင်လက်နက်တင်ပို့မှုတွေမလုပ်ကြဘူးကမ္ဘာနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဒလာဝဲပြည်နယ်တမရဂျိုးဘိုင်ဒန်နေထိုင်ရာဝဲလ်မင်တန်မြို့မှာစက်တင်ဘာလ21ရက်နေ့ကပြုလုပ်ခဲ့တဲ့ Quad အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးအပြီးပူးတွဲကြေညာချက်မှာထည့်သွင်းဖော်ပြခဲ့တာဖြစ်ပါတယ်။စစ်ကောင်စီကိုလေရင်စီရောင်းချနေတာတွေတားမြစ်နိုင်ရေးဟာအရေးကြီးတဲ့အချက်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နေပြည်တော်အပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီး၉ခုမှာဒေသခံပြည်သူတွေရေကြီးတဲ့တံပြင်းထန်စွာခံစားနေရချိန်မျိုးမှာလာရှူတီဘောလိုမြို့ကြီးတွေအပါအဝင်အညာတခွင်ကကြေးရွာတွေကိုစစ်ကောင်စီလက်တပ်ကဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေလို့ပါပဲ။ Quad အဖွဲ့ထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်၊အိန္ဒိယဝန်ကြီးချုပ်မိုဒီ၊ဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိဒါ၊အော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘန်နီစ်တက်ရောက်ခဲ့ကြပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝူဝတ်ကလည်းစစ်ကောင်စီအတွက်လက်နက်နဲ့လောင်စာစီတင်ပို့ပေးနေတာတွေရပ်ဆိုင်းသွားတာမြင်ကျင်တယ်လို့စက်တင်ဘာလ19ရက်နေ့ကပြုလုပ်တဲ့မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘော်ဂါတက်ကလည်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အရက်သား9350ဦးတပ်ဖြတ်ခံခဲ့ရတဲ့အကြောင်းအဲ့ဒီအထဲမှာ2421ဦးဟာ2023 AB ကနေ2024ဇွန်လအတွင်းတပ်ဖြတ်ခံခဲ့ကြရခြင်းဖြစ်ပြီးရာပေါင်းများစွာဟာလေကြောင်းတိုက်ခိုက်မှုနဲ့အမြောက်များနဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ကြရခြင်းဖြစ်ကြောင်းအရင်နှစ်အစည်းအဝေးခန်းစာတင်တဲ့ကာလတည်းတေဆုံးသူ50ရာခိုင်နှုန်းပိုများလာတယ်လို့သူ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားတဲ့အကြောင်း ARD သတင်းဌာနရဲ့မြန်မာစစ်တပ်ကအရက်သားများကိုဖမ်းဆီးတပ်ဖြတ်မှုအရှိန်မြင့်ဟုကုလအစည်းအဝေးခန်းစာဆိုးဆိုတဲ့သတင်းမှာဖော်ပြထားပါတယ်။တေဆုံးခဲ့သူအများစုဟာမြန်မာစစ်ကောင်စီလေတပ်ရဲ့ဘုံကျဲတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဖြစ်တယ်ဆိုတာကိုကုလသမဂ္ဂအစည်းအဝေးခန်းစာကမိမောင်းထိုးပြထားပါတယ်။ဒါကြောင့်လဲမြန်မာစစ်ကောင်စီကိုဂျက်လီယင်စီတွေလက်နက်တွေမတင်ပို့မယောင်းချဘူးအမေရိကန်အိန္ဒိယဂျပန်ဩစတြေးလျတို့ပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေနဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝူဝတ်တို့ကပြောကြားခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကလည်းပြီးခဲ့တဲ့ဩဂုတ်လ21ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ငြိမ်းချမ်းရေးတည်ဆောက်ရေးနှင့်ရေချေတည်တံ့သောငြိမ်းချမ်းရေးအစီအစဉ်သစ်အောက်မှကမ္ဘာလုံးဆိုင်ရာအဆင့်ဒေသတွင်းအဆင့်နှင့်နိုင်ငံအဆင့်တို့၌ပြည်ပခတ်ကြိုတင်ကာကွယ်ရေးခေါင်းစဉ်နဲ့ပြုလုပ်တဲ့တကားဖွင့်အစည်းအဝေးမိန့်ခွန်းမှာစစ်တပ်၏ရက်စက်ကြမ်းကြုတ်မှုများကြောင့်နေရဆွန့်ခွာရသူနှင့်ဒုက္ခသည်များအရေအတွက်မှာ 3.2 တန်းအထိမြင့်တက်လာခဲ့ပြီး 18.6 တန်းမှာလူသားချင်းစာနာထောက်ထားမှုအကူအညီများကိုအထူးလိုအပ်လျက်ရှိကြောင်းကလေးငယ်များနှင့်လူငယ်အများပြားမှလည်းပညာသင်ကြားခွင့်နှင့်ကျန်းမာရေးစောင့်ရှောက်မှုတို့ကိုဆုံးချုံနေကြရပြီးအမျိုးသမီးများမိန်းကလေးငယ်များနှင့်ရိုဟင်ဂျာများအပါအဝင်ထိခိုက်လွယ်သောအုပ်စုများမှာစစ်တပ်ကကျူးလွန်သည့်အမျိုးမျိုးသောအကြမ်းဖက်မှုများကိုရင်ဆိုင်နေကြရကြောင်းစစ်တပ်သည် လူသားချင်းစာနာထောက်ထားမှုလုပ်ငန်းများကိုနိုင်ငံရေးအရလက်နက်တပ်ဖွဲ့အသုံးချလျက်ရှိသဖြင့်ရင်းလုပ်ငန်းများလှုပ်ဆောင်ရာတွင်လည်းစိန်ခေါ်မှုများဆက်လက်ဖြစ်ပေါ်နေပြီးလိုအပ်သည့်ဝန်ဆောင်မှုများကိုထိရောက်စွာဖော်ဆောင်ပေးရန်ခက်ခဲလျက်ရှိကြောင်းထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။တမ္မာကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေအရသာပြည်သူတွေနဲ့စစ်ဘေးရှောင်စခန်းတွေကိုဘုံကျဲတိုက်ခိုက်မှုတွေနဲ့စစ်ကောင်စီရဲ့စစ်ရာဇဝတ်မှုမြောက်တဲ့ကျူးလွန်မှုတွေအကြောင်းကိုကုလသမဂ္ဂဆင်မြင့်ထက်ကတဆင့်ကမ္ဘာကောင်းဆောင်တွေနဲ့တကွတကမ္ဘာလုံးကကြားသိအောင်အချိန်နဲ့တပြေးညီကြိုးပမ်းဆောင်ရွက်နေတာကိုမီဒီယာတွေမှာတွေ့မြင်နေရပါတယ်။ဒါကြောင့်လဲကုလသမဂ္ဂမှာမြန်မာတမ္မာကြီးဦးကျော်မိုးထွန်းဆက်လက်တီးရှိရေးအတွက် Global Action for Credential Campaign 2024ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ရုံးရှိမှာလူထုထောက်ခံရှိတဲ့ပွဲတစ်ခုစက်တင်ဘာလ21ရက်နေ့ကပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီထောက်ခံရှိတဲ့ပွဲကိုအမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှနေထိုင်ကြတဲ့မြန်မာတွေနဲ့ကနေဒါရောက်မြန်မာတွေတက်ရောက်ခဲ့ကြပါတယ်။တက်ရောက်ခဲ့သူအားလုံးကတာမတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှနေရာဆက်လက်ရရှိရအရေးကြီးကြောင်းနဲ့ထောက်ခံကြောင်းစံတာထုတ်ပေါ်ခဲ့ကြတာတွေ့ရပါတယ်။အဆိုပါထောက်ခံစံတာပြပွဲကိုတက်ရောက်ခဲ့ပြီး WAC လို့ခေါ်တဲ့ Women Advocacy Coalition အဖွဲ့ကစကားပြောခွင့်ရခဲ့တဲ့ဒေါခင်လေးကအခုလိုပြောပြပါတယ်။
မြန်မာပြည်တွင်းကအခြေအနေတွေစစ်ကောင်စီစစ်တပ်ရဲ့လူမဆန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကဘာကသိရှိအောင်ကုလသမဂ္ဂဆင်မြင့်ကတဆင့်တင်ပြနိုင်မှုအတွက်တမ္မတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှဆက်ပြီးနေရာရရေးဟာအလွန်အရေးကြီးတယ်လို့ယူဆပါတယ်။ဒါအပြင်အမေရိကန်ပြည်အောင်စုပြည်နယ်အသီးသီးမှရောက်ရှိနေကြတဲ့အမေရိကန်ရောက်မြန်မာတွေအနေနဲ့မိမိတို့ရဲ့မဲပေးပိုင်ခွင့်ကိုအသုံးချပြီးသက်ဆိုင်ရာပြည်내အလိုက်လွှတ်တော်အမတ်တွေကိုစာရေးဆက်သွယ်တာမျိုးလူကိုယ်တိုင်တောက်ရောက်တွေ့ဆုံပြီးတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပိုသိအောင်မြမရေးပိုအားဆိုင်အောင် American Congress ကဘာမာအက်ပြဋ္ဌာန်းထားပေမဲ့လို့ထိရောက်တဲ့အကူအညီမရဖြစ်နေရတွေကိုတင်ပြပြောဆိုနိုင်ရင်တော်လှန်ရေးအတွက်အများကြီးအထောက်အကူဖြစ်နိုင်ကြောင်းထောက်ခံဆန္ဒပြပွဲတက်ရောက်လာသူတွေကိုအကြံပြုတိုက်တွန်းခဲ့ပါတယ်
နိုင်ငံရေးသုတေသီတူကလည်းအမေရိကန်အနေနဲ့စစ်ကောင်စီကိုလေရင်စီမရောချရေးလက်နက်တင်ပို့မှုတားမြစ်ရေးစိတ်ဝင်စားလာတာဟာကောင်းတဲ့လက္ခဏာပါပဲအမေရိကန်အနေနဲ့စစ်ကောင်စီကိုအပြစ်ပေးအရေးယူတဲ့အထိလှုံ့ဆော်လာအောင်တော့ဆက်လက်ကြိုးစားကြရအောင်ပါအဲ့ဒီလိုကြိုးစားတဲ့အခါအမေရိကန်အစိုးရနဲ့အမေရိကန်နိုင်ငံသားရေးဌာနကိုလွှတ်တော်အမတ်တွေကတဆင့်ဖိအားပေးဆောင်ရွက်ရေးဟာလည်းထိရောက်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ဆိုပါတယ်တာမကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှဆက်လက်နေရာရရှိရေးကတော့လာမယ့်နိုဝင်ဘာလကဒီဇင်ဘာလစမ်းမှာ Credential Committee ကကုလသမဂ္ဂထွေထွေညီလာခံကိုအစီရင်ခံတင်ပြချိန်မှသာတရားဝင်တည်ကြရမှာဖြစ်ပါတယ်ခမ
ကဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပွားရှင်ပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့မြန်မာပြည်မှာပေးသာကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့မြင်ကွင်းကျမတ်စုများအစီအစဉ်ကိုနားဆင်ရမှာပါစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းမှာပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသတင်းနာပြူပြီးတော့စစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးတော့ဖော်ပြပေးနေပြီးတော့ဒီတစ်ပတ်မှာတော့အပိုင်း၄အနေနဲ့အခြေခံပညာရေးနဲ့ပညာရေးစနစ်အပေါ်ယုံကြည်မှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းသူရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်ဒီတစ်ပတ်အပိုင်း၄အနေနဲ့အခြေခံပညာရေးနဲ့ပညာရေးစနစ်အပေါ်ယုံကြည်မှုအကြောင်းကိုတင်ပြပါမယ်စစ်တမ်းကောက်ယူတဲ့လူတထောင်မှာစစ်ကောင်စီလက်အောက်ခံအခြေခံပညာကျောင်းတွေကိုတက်ရောက်နေသူတွေရှိတယ်လို့ဖြေဆိုသူကအများဆုံးဖြစ်ပါတယ်စစ်ကောင်စီဖွင့်ထားတဲ့အခြေခံပညာကျောင်းတွေကိုတက်နေသူတွေရှိတယ်လို့86%ကဖြေဆိုတာပါ ဒုတိယအများဆုံးကပုဂ္ဂလိကအကြောင်းတွေဖြစ်ပြီး60ရာခိုင်နှုန်းကအဲ့ဒီလိုဖြေဆိုပါတယ်38ရာခိုင်နှုန်းကတော့ဘုန်းတော်ကြီးတင်ပညာရေးအကြောင်းတွေလို့ဖြေပါတယ်ကိုထုကိုထအခြေခံပညာအကြောင်းတွေမှာတက်ကြတယ်လို့ဖြေဆိုသူက20ရာခိုင်နှုန်းပါမြို့သားညီညွတ်ရေးအစိုးရ NUG ကဖွင့်နေအခြေခံပညာကျောင်းတွေမှာတက်နေသူရှိတယ်လို့ဖြေဆိုသူကလည်း19ရာခိုင်နှုန်းကျော်ဖြစ်ပါတယ်။ဒါ့အပြင်ပြည်ရင်းပြည်ပလူမှုရေးအဖွဲ့အစည်းတွေကဖွင့်နေအခြေခံပညာကျောင်းတွေမှာတက်နေရသူတွေလည်းရှိပါတယ်။စစ်ကောင်စီကျောင်းတွေကိုတက်ရောက်သူများပေမဲ့စစ်တမ်းဖြေဆိုသူအများစုကတော့အဲ့ဒီကျောင်းတွေရဲ့ပညာရေးစနစ်ကိုမယုံကြည်ကြပါဘူး။ဖြစ်ဆိုသူ20ရာခိုင်နှုန်းကပဲစစ်ကောင်စီရဲ့ပညာရေးစနစ်ကိုယုံကြည်တယ်လို့ဖြေကြပါတယ်ပုဂ္ဂလိကအကြောင်းတွေရဲ့ပညာရေးစနစ်ကိုယုံကြည်သူကစစ်တမ်းဖြစ်ဆိုသူရဲ့ထက်ဝက်နီးပါးရှိပါတယ်30ရာခိုင်နှုန်းကတော့ဖုံးတော်ကြီးတင်ပညာရေးအကြောင်းနဲ့ပညာရေးစနစ်ကိုယုံကြည်ကြောင်းဖြေပါတယ်အမျိုးသားညီညွတ်ရေးအစိုးရNUG ကျောင်းတွေရဲ့ပညာရေးစနစ်ကိုယုံကြည်ကြောင်းဖြေဆိုသူကတော့25ရာခိုင်နှုန်းနီးပါးရှိပါတယ်။ကိုထုကိုထကျောင်းတွေကိုယုံကြည်တယ်လို့ဖြေဆိုသူကလည်း19ရာခိုင်နှုန်းကျော်ပါ။ပြည်ရင်းပြည်ပလူမှုအဖွဲ့အစည်းကျောင်းတွေကိုယုံကြည်တယ်လို့ဖြေဆိုသူက16ရာခိုင်နှုန်းကျော်ရှိပါတယ်။
အစီအမရဲ့မြင်ကွင်းကျဲမတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်မကြာခင်မှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေတွေနဲ့စာချင်ပါတယ်ဆိုရတဲ့တော်ရရှင်ကဗီရွေးကနေအမြဲတမ်းသတင်းမှန်အစီအစဉ်ကောင်းလေးတွေအခုလိုပဲအမြဲတမ်းတင်ဆက်နိုင်ပြီးတော့ဗီရွေးဝိုင်းတော်သားတွေလည်းတက်ရှိချမ်းမှာစိတ်ချမ်းသာလိုရာဆန္ဒပြေဝနိုင်ကြပါစေတဲ့ဘယ်ကနေစာရေးလာတဲ့တော်ရရှင်လဲမသိပါဘူးကျမတို့ကိုဆူတောင်းပေးလာတာပါဟုတ်ကဲ့ပါရှင်ကိုတန့်စင်ပါဝင်ဗီရွေးတော်ရရှင်နေနဲ့တကွာမြမပြည်သားတွေကိုစိတ်ဒုက္ခအဖုံဖုံကနေအမြန်ဆုံးကင်းဝေးပါစေလို့ဆူတောင်းပါတယ်နော်စီဗင်းနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေထဲမှာရှင်တော့ရခိုင်ကသောရရှင်တယောက်ရန်ကုန်တက်ပြီးတော့ဒုက္ခများနေပါတယ်ဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOA ခင်ဗျာ VOA ကို YouTube ကနေအမြဲမပြတ်ကြည့်ဖြစ်ပါတယ်ကျွန်တော်ကရခိုင်ကနေရန်ကုန်တိုင်းကိုစစ်ဘေးရှောင်းနေကြရပါတယ်ဒီမှာနေတာ9လရှိပါပြီကိုယ့်ဘက်ကထည့်အရန်ခက်ခဲပါတယ်အိမ်ငှားနေတယ်ဘေးအိမ်ကလူတွေကအရန်ဆိုးပါတယ်အိမ်နီးချင်းတွေကလည်းသူတို့ဆိုးတာကိုသိကြပေမဲ့မသိအောင်ရှောင်းနေကြပါတယ်နေတိုင်းစိတ်ဒုက္ခရောက်ရတယ်။စီးပွားရေးအခြေအနေကလည်းမကောင်းဘူး။ကျွန်တော်တို့မိသားစုမငတ်ယုံတမဲစားနေကြရပါတယ်
။ဒါကတော့ရခိုင်ကနေရန်ကုန်ကိုရောက်လာပြီးတော့ရန်ကုန်မှာလည်းဒုက္ခတွေပြန်လည်ဝင်နေပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်။ဒါပေမဲ့သူ့လိုမျိုးဒီရန်ကုန်ကိုတော့မှမရောက်တဲ့သောရရှင်တွေကတော့အများစုရခိုင်ပြည်နယ်ထဲမှာပဲပြိမိနေပြီးတော့အခြေခံစားတောက်ကုန်ကအစားလိုအပ်ခက်ခဲနေတာဖြစ်ပါတယ်ရှင်။ဒီရခိုင်ကပဲသောရရှင်နောက်ထပ်တယောက်ရန်ကုန်ရောက်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ဒီသောရရှင်ကတော့ရခိုင်ပြည်နယ်မှာခက်ခဲလုံးအကြီးလို့အခုရန်ကုန်မှာလာပြီးတော့ခိုလုံနေတဲ့သူတွေကိုနှိမ်မထုတ်ပါနဲ့ဗျာဆိုပြီးတော့တောင်းပန်လာပါတယ်
။စစ်ဘေးရှောင်ဖို့ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့ပေါ်ကနေရန်ကုန်ရောက်နေပါတယ်
။ဘ
ဦးတောင်မြို့နယ်ကိုအေအေကတိမ့်ပြီးဈေးဝအစားတောက်နေရထိုင်ရအတော်လေးအခက်အခဲနဲ့ကြုံရလို့ပုံစံလေးလို့ခေါ်တဲ့ယာယီခီးသွားလာခွင့်လက်မှတ်နဲ့ရန်ကုန်ကိုဒီကာလအတွင်းမှာဦးတောင်မြို့နယ်ကစစ်ဘေးရှောင်တွေအများကြီးရောက်လာခဲ့ပါတယ်ဒီတော့ဘူးဒီတော်မြို့နယ်ကမွတ်စလင်တွေစစ်တွေမြို့မှာအများကြီးရောက်နေပါတယ်။မှတ်ပုံတင်မရှိလို့စစ်တွေမှာပဲနေနေရပါတယ်။ခုလိုရန်ကုန်ရောက်နေတဲ့ပုံစံလေးတွေနဲ့စစ်ဘေးရှောင်တွေကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်မှခိုလုံခွင့်ဆက်လက်နေခွင့်ပြုပါရန်အနုအညွတ်အတနာခံအပ်ပါတယ်။တခြားဘာရွယ်ချက်မှမရှိပဲအကူအညီတောင်းခံရန်တက်တက်အတွက်ပါစစ်ဘေးရှောင်တို့ရဲ့ကိုယ်စားအနေနဲ့အထူးလေးစားစွာဖြင့်အတနာခံအပ်ပါတယ်
ဒါတော့ရခိုင်ကနေစစ်ဘေးရှောင်လာတဲ့ဒုက္ခသည်တွေသူတို့ရဲ့အခက်အခဲတွေကိုရေးလာတာဖြစ်ပါတယ်ရှင်ကျွန်တော်ဗီဒီယိုကိုစာရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့စာတွေကိုအမြဲတမ်းလက်ခံရရှိပါရနော်အဲ့ဒီထဲမှာဟိုးရင်တော့ကတော့စာရေးနေကြပါအခုတလောစာရေးကျဲသွားတဲ့အန်ကယ်ဒီတကုံမျိုးတက်ကဦးလာထွန်းတယောက်စာရေးလာပါတယ်ကျင်းကျင်းမမာရှိရယ်ဆိုလို့ဝမ်းသာရပါတယ်နော
်ကျွန်တော်လည်းစာမရေးဖြစ်တော့ကျွန်တော်စာတွေလည်းမကြားရတာကြာပြီပေါ့အသက်ကလည်းကြီး84နှစ်ဆိုတော့အားလည်းယော့လာတာပေါ့လေတနေ့ခွဲလောက်ကဒေါ်ဆတ်ဆန်းနဲ့ပြန်တွေ့ပါတယ်ဟိုးထောင်ကွက်65တုံးကအလုတ်လျှောက်ဖို့တင်ကန်းကျော်တည့်သောရုံမှာလေးပါကတ်ကိုလေးပါအရာရှိတော်ဆန်းဆန်းစီမှာသွားထုတ်ခဲ့ရပါတယ်။သူလည်းက1990ရွေးကောက်ပွဲအမတ်ဖြစ်တော့မှခင်သွားကြတာဖြစ်ပြီး NLD ရုပ်ရှင်လက်ဖက်ရည်ဆိုင်မှာစကားဆက်ပြီးတော့သူက de facto နဲ့ de jure ဥပဒေကြောင်းပြီးလို့ရှင်းပြခဲ့ရပူပါတယ်။ခုမကြီးက92နှစ်ကျွန်တော်က82နှစ်ကျွန်တော်ထက်10နှစ်လောက်ကြီးပါတယ်။ကြမ်းမာလိုက်တာအထူးပါပဲ။တတိလည်းသိကောင်းတာကျွန်တော်နဲ့ကောင်းအောင်ပြောနိုင်ပါတယ်။ဦးအောင်သူဦးသိန်းဦးတို့ရဲ့ NCUB အချိန်တုန်းကအကြောင်းတွေရောမနေ့တနေ့ကဥအောင်ထူးပြောတဲ့အကြောင်းတွေကိုပါတတိယသုံးသပ်ဝေဖန်ဆန့်စစ်နိုင်တယ်ဗျဒါကစကားစပ်ပါအခုပြောချင်တာကတရုတ်ရဲ့ဆွတ်ဖက်မှုချင်းချောင်းမှုတောင်းအောင် TNL နဲ့ Inwalkit ကတရုတ်စစ်သူကြီးဂါမနီကိုကောင်းဖြတ်အနိုင်ယူခဲ့တဲ့တလိုင်းတရေကောင်းတမိန်ဗျာအဖြစ်တွေကိုပြန်တွေးမိလို့ပါတရုတ်ကိုကျွန်တော်တို့နိုင်ငံဘူးတာတမိုင်းမှာရှိရပါတယ်အဲဒါပေမဲ့ဗရန်ဗရာတရုတ်တန်12ယောက်ကိုတတ်ခဲ့တဲ့သူကိုယ်သူစုကြည်ပန်းဆိုပြီးအမျက်မှန်ကြီးတောက်စားပြောပါမဲ့တဲ့နရတိဟပတိမင်းလက်ထက်မှာပန်တကူမဟာထေဆုံးမတဲ့ဂျာကဗရံဗရာတွေလို့တရုတ်သံတွေကိုတက်လိုက်တော့တရုတ်ကဝင်တိုက်တော့ခံရပြီးပကံလဲပြက်ခဲ့ရတယ်လို့မင်းလဲတရုတ်ပြေးမင်းလို့ရာဇဝင်တွင်ခဲ့တာအထင်ရှားပါတမိုင်းမှာတရုတ်ကိုတိုက်ခဲ့တာတလိုင်းတရေကောင်းတမိန်ဗျာနဲ့ဗိုလ်မှူးချုပ်ကျော်စောတို့ကအထင်ရှားပါပြည်သူကိုစကြင်နှိပ်စက်လို့နှစ်ပေါင်းများစွာမှအခုလိုပြောင်ပြောင်စွာခုခံတိုက်ခိုက်နိုင်လာတော့စစ်ရှုံးကောင်းဆောင်ကတရုတ်ကိုခြေတလုံးဖက်တောင်းခံပြီးဒိုင်းပြည်ကိုတိုက်ခိုက်အုံးမလို့လှုပ်လာနေတာဘူးတအောင်ကမခံနိုင်ဘူးလို့ကျွန်တော်တို့ကလည်းမကြောက်ပါဘူးခင်ဗျာ
အကယ်ဥလာထွန်းတာလွန်ခဲ့တဲ့သုံးဘက်တလလောက်တော့ရေးလာတဲ့စာဖြစ်ပါတယ်သူကတရုတ်ရဲ့ဆွဲဖက်မှုတွေချင်းချောင်းမှုတွေတွေးရလို့သူစဉ်းစားမိတာလေးတွေကိုပြန်ပေါင်းပြီးတွေးကြည့်ပြီးရေးမိပါတယ်ဆိုတော့စာရေးလာတာဖြစ်ပါတယ်အခုနောက်ဆုံးမှာ MNDA ကဒီတရုတ်ရဲ့ PR တွေနဲ့ရင်ဆိုင်နေရပါတယ်ဆိုပြီးတော့သုံးသက်သူတွေပြောနေကြတဲ့သတင်းမတိုင်ခင်သူရေးလာတဲ့စာပါအခုလိုပြောနိုင်ငံရေးရံနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကိုယ့်ရဲ့ထင်မြင်ယူဆချက်နဲ့သုံးသပ်ချက်တွေရေးချင်တဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်ကပဲဖြစ်ဖြစ် Facebook Messenger ကပဲဖြစ်ဖြစ်စာရင်းနိုင်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်မြန်မာနိုင်ငံကပြည်သူလူထုအထွေထွေကြက်တဲမှုနဲ့ငတ်ပြတ်နေချိန်မှာနိုင်ငံအာဏာရှင်တွေပြည်သူတွေခံစားနေရတာသိစေချင်လို့ပါဆိုပြီးဒီသောရရှင်ရင်ဖွင့်လာပါတယ
် VOA စစ်အာဏာရှင်တွေငွေရစာတွေကတော့စီးစိမ်ဥစ္စာပစ္စည်းတွေနိုင်ငံခြားကလာတဲ့အရက်ဒပ်လင်းကိုသိန်းထောင်ကျော်သိန်းရာချီချံတဲ့အရက်တွေနဲ့24နိုင်မိရနေကြပြီးအဲယာကွန်ခန်းကြီးတွေမှာရင်မူးနေကြပြီးတော့ပြည်သူတွေမှာတော့ကုန်စည်နှုန်းကြီးတဲ့ဒဏ်ခံစားနေရတာငါတလေပြက်တလေဖြစ်နေကြပါပြီ။နေမကောင်းမချမ်းပါလို့အပြင်ဆေးကန်းသွားမပြနိုင်လို့အစိုးရဆေးရုံကြီးသွားပြပါတယ်။မိကပြက်နေတယ်။ဆေးရင်သွင်းသွေးပောင်ချိန်တိုင်းအောက်ဆီဂျင်တိုင်းဆီးချိုစစ်တာနဲ့ကြက်တထောင်ပေးရပါတယ်။ သွေးစစ်ထတာမှာသွေးစစ်တဲ့စစ်တဲ့ယောဂါပေါ်မူတည်ပြီးဝေ9000ကျော်ကနေ2000 3000ကျော်ပေးရပါတယ်ဆရာဝန်ကဝင်ပြီးယောဂါစစ်ဆေးတယ်မီးမောင်နေလို့အပြင်းလင်းအောင်လေးတဲ့ဆရာဝန်တွေကဖုံးမီးလေးတွေနဲ့ယောဂါစစ်ဆေးတယ်စစ်ဆေးပြီးတာနဲ့ဆေးဝါးသွားထုတ်တော့ဆေးုံမှာဆေးမရှိလို့အပြင်းမှာသူတို့ဝယ်ခိုင်းတဲ့ဆေးဆိုင်မှာဆေးဝယ်ရတယ်ကဲပမာလေးပြည်သူအတွက်ဆိုတဲ့ဆရာသာရှင်တွေသိဖို့ပ
ါအကောင့်မဖော်ပြဖို့မြစ်တာရက်ခံအပ်ပါတယ်နေ့စဉ်ပြည်သူတွေကြုံနေရတဲ့စာဝင်နေကျမ်းမာရေးအထွေထွေဒုက္ခတွေနဲ့ပတ်သက်ပြီးဒီသောရရှင်ရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုတော့အချိန်တစ်လောက်ပဲရှိလို့ဒီတော့ဒီမှာရင်ရက်ချင်ပါတယ်နော်အားလုံးပုံမကောင်းမွန်ဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းနေပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေတယ်လို့ VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မော်ရီမဘေးသာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာလောထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံမှာကိုဗတ်တာကိုတက်တည်နိုင်တဲ့ဆက်ကိုပထမဦးဆုံးအကြိမ်လူတစ်ယောက်ကသုံးပြီးတဲ့နောက်ဒီဆက်နဲ့ပတ်သက်တဲ့လူတွေကိုဖမ်းလိုက်တယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်လိုက်ပါတယ်ဂျပန်နိုင်ငံမှာတော့ယထာလမ်းပြည်ပင်ထိန်းသိမ်းရာမှာလူထိခိုက်မှုနည်းစေဖို့အတွက်လူဒူဆက်ရုပ်ကြီးတစ်ခုကိုဖန်နီးလိုက်ပါတယ်ဒီလိုကဘာလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
ဆွစ်ဇာလန်နိုင်ငံမှာကိုဗတာကိုတက်တည်နိုင်တဲ့ဆက်ကိုပထမဦးဆုံးအချိန်လူတစ်ယောက်ကသုံးခဲ့ပြီးတဲ့နောက်ဒီဆက်နဲ့ပတ်သက်တဲ့လူတွေကိုလိုက်ခန်းတယ်လို့အာနာဘန်ဒီကသတင်းထုတ်ပြန်ပါတယ်ဂျာမနီနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့မာရီရှော့စန်ဒီသားမှာခေါင်းတလားပုံစံစာကိုဆက်အလုံးလေးကိုတော်ရဲမှာချထားခဲ့တာပါကိုဗတာကိုတက်တည်မှုမှာအားပေးကူညီပံ့ပိုးမှုနဲ့တက်ဆိုင်တဲ့သူတွေကိုရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးနေတယ်လို့ရှော့ဖဆန်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပြီးဖမ်းဆီးခံထားရသူတွေရဲ့အသေးစိတ်ကိုရောတက်တည်သွားသူရဲ့အသေးစိတ်ကိုရောရဲကဘာမှမပြောပါဘူးတိတ်ဆုံးသွားတဲ့သူဟာကိုခံအားစနစ်ပျက်စီးတာကိုခံစားနေရတဲ့အသက်64နှစ်အရွယ်အမေရိကန်မျိုးသမီးဖြစ်တယ်လို့ဒီဆက်ကိုထုတ်လုပ်တဲ့နောက်ဆုံးနီလန်လို့အဓိပ္ပာယ်ရတဲ့ The Last Resort အဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်ဒီအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်တဲ့ Florian Willett နဲ့အတူ Swiss လူမျိုး2ယောက်နဲ့ Dutch သတင်းတောက်တူထိန်းသိမ်းခံရတဲ့အကြောင်းလဲ The Last Resort အဖွဲ့ပြောခွင့်ရကပြောပါတယ်သူတို့အဖွဲ့ရဲ့ဥပဒေအကြံပေးကဒီဆက်ကိုသုံးနိုင်တယ်လို့အကြံပြုထားတာကြောင့်လုတ်ဖြစ်သွားတာလို့လဲဒီအဖွဲ့ကထုတ်ပြန်ပါတယ်ဒီဆက်ဟာကုန်ပစ္စည်းတစ်ခုရဲ့ဘေးကင်းရေးစံနှုန်းသတ်မှတ်ချက်တွေမပြည့်မီပဲဆက်ထဲမှာနိုက်ထရိုဂျင်ဓာတ်ငွေကိုအသုံးပြုတာဟာဥပဒေနဲ့မညီဘူးဆိုပြီးဆွစ်ဇာလန်ကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်။
ဆွစ်ဇာလန်နိုင်ငံဟာဥပဒေအရဆေးပညာအကူအညီနဲ့ကိုယ်ပါတာကိုတက်သေးတာကိုတရားဝင်တယ်လို့ပြဋ္ဌာန်းထားတာကြောင့်ဒါကိုထောက်ခံတဲ့သူတွေကိုဆွဲဆောင်နေတာပါအခုခေါင်းတလားပုံစံဆက်ကြောင်းသတင်းမီဒီယာတွေရဲ့အာရုံစိုက်တာကိုခံနေရတယ်လို့ကိုယ်ပါတာကိုတက်သေးတာတာဝန်ရှိသူတွေအနေနဲ့ခွင့်ပြုမလားဆိုတာလဲဆွေးနွေးစရာတွေဖြစ်ပေါ်စေပါရဲ့ရှင
်ဂျပန်နိုင်ငံမှာယထာလန်ပြုပြင်ထိန်းသိမ်းရမှာလူထိခိုက်မှုနည်းစေဖို့အတွက်လူတူဆက်ရုပ်ကြီးတစ်ခုကိုဖန်တီးလိုက်ပါတယ်လူနဲ့ဆက်ရုပ်အတူလက်တွဲလှုပ်ဆောင်နိုင်တဲ့ဆဲလို့အဓိပ္ပာယ်ရတဲ့ Mind Machine Synergy Effector Company ကတီထွင်ထုတ်လုပ်တာဖြစ်ပြီး West Japan ယထာလန် Company နဲ့ Nippon Signal Company တို့က2024ခုနှစ်ဇူလိုင်လကတည်းကအသုံးပြုနေတာပါယထာလန်အထက်ကဝါယာကြိုးတွေကိုပြုပြင်ထိန်းသိမ်းဖို့ဖြစ်ပြီးဒက်လိုက်တာနဲ့အမြင့်ကနေပြုတ်ကြတာမျိုးရောပါစေတာပါဒီဆက်ရုပ်ကိုအသုံးပြုတဲ့သူဟာပုံရိပ်ရောင်မျက်မှန် VR Headset နဲ့အဝေးကနေထိန်းချုပ်နိုင်တာပါJinki Type 0 version 2.0 လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ကိုအသုံးပြုသူအနေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ထက်အများကြီးလုံနိုင်တဲ့အတွေ့အကြုံမျိုးခံစားရမှာပါလို့ဒီဆက်ရုပ်ကိုပူးရဲဖန်တီးခဲ့သူတဦးဖြစ်တဲ့ဒေါက်တာခန္ဓာကိုယ်ကပြောပါတယ်ဒီဆက်ရုပ်ကိုမြို့ပြတိဆောက်ရေးနဲ့လန်တတာတိဆောက်ရေးတွေမှာသုံးနိုင်ဖို့သူကမျှော်လင့်ပါတယ်ဒီဆက်ရုပ်ဟာ88ပေါင်အလေးကိုလက်နှစ်ဖက်နဲ့အမြင့် 32 ပေကျော်အထိမားနိုင်တယ်လို့ကုမ္ပဏီကထုတ်ပြန်ထားပါရယ်ခင်ဗျာ
ဂျပန်နိုင်ငံမှာပဲ Nintendo ဂိမ်းထုတ်လုပ်တဲ့ကုမ္ပဏီကြီးကသူထုတ်လုပ်တဲ့ဂိမ်းတွေကိုပြသထားတဲ့ပြတိုက်တစ်ခုလာမယ့်သတင်းပတ်မှာဖွင့်လှစ်ဖို့ရှိပါတယ်နာမည်ကြီးဂိမ်းတွေဖြစ်တဲ့ Super Mario နဲ့ The Legend of Zelda ဂိမ်းတွေရဲ့သမိုင်းကိုလေ့လာနိုင်မှာဖြစ်တယ်လို့ Game Boy နဲ့ Switch လို့ဂိမ်းဆက်တွေကိုလည်းလေ့လာနိုင်မှာပါကျိုတိုမြို့မှာရှိတဲ့ Nintendo ကုမ္ပဏီဌာနချုပ်ရှိတဲ့UG ရက်ကွက်မှာတိဆောက်ထားတဲ့ဒီပြလိုက်မှာ1889ခုနှစ်ကလုပ်ထားတဲ့ Nintendo ကုမ္ပဏီရဲ့သမိုင်းအစဖြစ်တဲ့ဂျပန်ဖဲချက်ထုတ်လုပ်ရာကုမ္ပဏီကနေကမ္ဘာဂိမ်းထုတ်လုပ်တဲ့ကုမ္ပဏီကြီးအစစ်စစ်ပြောင်းလဲလာပုံကိုပြသထားမှာပါ။အော်တိုဘာလ2ရက်နေ့မှာဖွင့်ပြသမဲ့ဒီပြလိုက်ကိုလာကြည့်ကြမဲ့သူတွေများလွန်လာကြောင်းနောက်နှစ်လကြာတဲ့အထိဝင်ဝင်လက်မှတ်တွေဝယ်လို့မရတော့ပါဘူး။ပြလိုက်ကိုလာရောက်လည်ပတ်သူတွေနဲ့Super Mario Brothers game တွေကိုဂိမ်းထဲမှာဝင်ကစားရတယ်လို့စီမံပေးထားပြီးတော့ရေပိုက်ပြင်သမား Mario ကိုလည်းထိ ंछ ုံနိုင်တဲ့လက်ကင်ကြီးတစ်ခုကိုလည်းပြသထားပါတယ်ရှင
်သူကြဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ညံနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေ့တနင်္ဂနွေနေ့ညပိုင်းမှာပါသားအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်တော်ရချင်းဒီနေ့ကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့စီကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.burmese.voenews.com မှာလည်းနေ့စဉ်ကြည့်ရှုလို့ရပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ကခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
လန်ဒန်နိုင်ငံကဟက်စပူလာဖွဲ့ရဲ့စစ်မြင့်ခေါင်းဆောင်နောက်တစ်ယောက်လီယောင်တက်ခတ်မှုတွင်သေဆုံးသွားတဲ့အကြောင်းအစ်ဇွေးစစ်တပ်ကဒီနေ့ပဲပြောပါတယ်ဟက်စပူလာဖွဲ့ခေါင်းဆောင်သေဆုံးမှုနဲ့တက်ခတ်ခံရမှုတွေဇက်တိုက်ဆိုသလိုကြုံနေရတဲ့အချိန်မှာပဲခုနောက်တက်ခေါင်းဆောင်တယောက်သေဆုံးတဲ့သတင်းထွက်လာတာပါဟက်စပူလာဖွဲ့ရဲ့ဗဟိုကောင်စီမှဒုတိယအကြီးဆုံးဖြစ်တဲ့နဘီကောင်စနေနေ့ကလေကြောင်းတက်ခတ်မှုတွင်သေဆုံးတာလို့လည်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်။ဆီးရီးယားနိုင်ငံမှာလေကြောင်းတက်ခတ်မှုနှစ်ခုအတွင်းအစ္စလာမ်အစွန်းရောက် IS နဲ့အယ်ကိုင်ဒါအဖွဲ့တွေနဲ့ဆက်နွယ်တဲ့စစ်သွေးကြွ38ယောက်သေဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကဒီနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။အယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်တဲ့ Hawass al-Din အဖွဲ့ကစစ်စင်ရေးကိုကြီးကြပ်နေတဲ့အစိမ့်မြင့်ခေါင်းဆောင်တယောက်နဲ့အခြားအဖွဲ့ဝင်၈ယောက်တို့ကိုအဓိကပြစ်မှတ်ထားပြီးဆီးရီးယားနိုင်ငံအနောက်မြောက်ဘက်ဒေသမှာပြည်ရဲ့အင်္ဂါနေ့ကတက်ခတ်တာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေသကုကဲဌာနကပြောခဲ့တာပါ။ဆီးရီးယားနိုင်ငံအလဲပိုင်းမှာ IS သွေးကြွရည်လက်ချင်စကန်တစ်ခုကိုလည်းပြည်ရဲ့စစ်တပ်မှ16ရက်နေ့ကတက်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအဓိကကျသူတွေလို့တန်လျာရှိသူတရုတ်နိုင်ငံသား20ကိုမြန်မာနိုင်ငံကပြန်လည်လွှဲပြောင်းပေးတဲ့အကြောင်းနိုင်ငံအာဏာပိုင်တွေဒီနေ့ပဲပြောလိုက်ပါတယ်။မကြာသေးရင်ကနိုင်ငံပူးပေါင်းစစ်စင်ရေးအတွင်းဖန်ဆီးမှုတွေရှိခဲ့ပြီးတော့အခုလိုပြန်ပို့ခဲ့တာလို့လည်းတရုတ်နိုင်ငံအများပြည်သူလူညုံရေးဝန်ကြီးဌာနကကိုကာပြီးနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့ အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဆာအီဒာဟမ်ဂျွန်းနဲ့တီယန်ဝမ်လို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့kHz 9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းမီတာ190 kHz 1505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပThis program.